ကရင်ပြည်နယ်အတွင်းမြန်မာထိုင်းနယ်စပ်အနားတရုတ်ယင်းနှီးမြှုပ်နှံသူတွေကအမေရိကန်ဒေါ်လာ15ဘီလီယံအကုန်ကျခံတည်ဆောက်နေတဲ့မြို့တွေဟာတရုတ်နိုင်ငံရဲ့ BRI ကမ္ဘာလမ်းစီမံကိန်းနဲ့သက်ဆိုင်မှုမရှိဘူးလို့တရုတ်နိုင်ငံကပြောပါတယ်။လောလောဆယ်မြန်မာအစိုးရကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့ကရင်ပြည်နယ်အတွင်းကရွှေကုတ်ကိုမြို့တွေကတရုတ်စိုးရစီမံကိန်းတွေနဲ့မသက်ဆိုင်ကြောင်းရန်ကုန်မြို့ကတရုတ်တန်ရုံကအင်္ဂါနေ့ညပိုင်းက Facebook ကတစင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။တရုတ်တန်ရုံရဲ့ကြေညာချက်မှာနေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ပတ်သက်တဲ့တရုတ်နိုင်ငံရဲ့ရည်တည်ချက်ကတသမတ်တည်းရှိပြီးတရုတ်အရေးကြီးတွေကိုနိုင်ငံရဲ့ခြားလောင်းကစားရုံတွေမှာသုံးစွဲခွင့်မပြုသလိုတရုတ်နိုင်ငံသားတွေကိုနိုင်ငံရဲ့ခြားလောင်းကစားရုံတွေထောင်ခွင့်မပြုဘူးလို့လည်းပါရှိပါတယ်။မြန်မာမီဒီယာတွေကတော့တရုတ်လုံသမားတွေကရင်ပြည်နယ်ထဲတဖွဲ့ဖွဲ့ရောက်လာတဲ့သတင်းတွေကိုအရင်ကထုတ်ဖော်ပြောဆိုရေးသားထားခဲ့တာပါ။ဒါအပြင်ကရင်ချင်းချင်းအထောက်အကူပြုကွန်ရက်လိုလူမှုအဖွဲ့အစည်းတွေနဲ့ Washington DC အခြေစိုက် American ချင်းချင်း Institute USIB တို့ကလည်းဒီမျိုးသစ်ဟာနေဆက်ဖြတ်ကျော်လောင်းကစားမှုတွေနဲ့ငွေကြေးခွာခြားမှုလုပ်ငန်းမှာအချက်ချာကျတဲ့နေရာဖြစ်လာမှာကိုစိုးရိမ်ပူပန်ကြောင်းပြောထားခဲ့ပူပါတယ်။ဒီမျိုးကိုတည်ဆောက်နေတဲ့ Yatine Company ရဲ့မြို့သစ်ကြော်ညာတွေမှာတော့ဒီမျိုးရဲ့အဓိကဝင်ငွေကလောင်းကစားယုံတွေကလို့ဖော်ပြထားပါတယ်။မြန်မာအစိုးရကကရင်ပြည်နယ်အတွင်းလောင်းကစားလုပ်ခွင့်လိုင်စင်ချမှတ်ပေးထားတာမရှိသေးပါဘူး။ Yatine Company ကမြန်မာအစိုးရစီကနေ American Dollar 22.5 သန်းကုန်ကြမဲ့တမိုးကြီးအင်အားတည်ဆောက်ရေးခွင့်ပြုချက်ကိုရရှိထားတာဖြစ်ပါတယ်။